မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုတွားရောက်လေ့လာခဲ့ပြီးမကြသေးခင်ကပြန်ရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ရဲ့အထူးကြံပေးပုဂ္ဂိုလ်မစ္စတာအီဘရာဟင်ဂမ်ဘာရီကအမေရိကန်ဆန်တော်ချိန်မိနစ်မိနစ်စင်နိုင်မှာကုလသမဂ္ဂလုံခြုံရေးကောင်စီရှေ့မှောက်မှာအစီရင်ခံစာတင်သွင်းခဲ့ပါတယ်။မြန်မာအရေးကိုအထူးစိတ်ဝင်စားနေတဲ့အဖွဲ့ဝင်15နိုင်ငံက
င်း15နိုင်ငံကတစ်ထက်စီဆွေးနွေးကြတာဖြစ်ပါတယ်။အဲဒီနိုင်ငံတွေထဲမှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။အဓိကအားဖြင့်တော့အမေရိကန်တို့လိုကမ္ဘာအနောက်ချမ်းနိုင်ငံတွေကမြန်မာနိုင်ငံစီအစိုးရအနေနဲ့နိုင်ငံတကာရဲ့ဆန္ဒအတိုင်းမလိုက်နာဘူးဆိုရင်အေးအေးယူပိတ်ဆို့မှုတွေလုပ်ဖို့အတွက်လူမျိုးရေးကောင်စီကဆုံးဖြတ်ချက်ချလိုက်မယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့တရုတ်ကတော့ဒါဟာလုံးဝမဖြစ်နိုင်ဘူး။ဒီလိုအေးအေးယူပိတ်ဆို့မှုလုပ်ခြင်းအပြင်အကျိုးမရှိတဲ့အပြင်အခြေအနေကိုပိုလို့သာဆိုးရွားစေမယ်။ထိတ်တဲ့ရင်ဆောင်မှုတွေတော့ဖြစ်လာနိုင်တယ်ဆိုပြီးတော့အခုလိုကန့်ကွက်ခဲ့ပါတယ
်။缅甸问题并未构成对国际及地区和平与安全的威胁。
မြန်မာနိုင်ငံမှာအခုလက်တော့ဖြစ်ပေါ်နေတဲ့အခြေအနေတွေဟာနိုင်ငံတကာနဲ့ဒေသတွင်းကနိုင်ငံတွေရဲ့ရင်းမြစ်ရေးနဲ့လုံခြုံရေးကိုဘလို့နည်းနဲ့မှအန္တရာယ်မပေးနိုင်ပါဘူးတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကံကြမ္မာဟာမြန်မာပြည်သူတွေနဲ့အစိုးရရဲ့လက်ထဲမှာပဲရှိတယ်လို့ဆိုပါတယ်ပြဿနာတွေကိုတိုင်ပင်ဆွေးနွေးကြခြင်းအပြင်အဖြေရှာနိုင်ကြတယ်လို့လည်းသူကပြောသွားတာပါ
ကုလသမဂ္ဂဆိုင်ရာတရုတ်သံမကြီးမစ္စတာဝမ်ဂွမ်ယန်ကပြောကြားသွားတာဖြစ်ပါတယ်တရုတ်သံမကရုရှားနိုင်ငံကလည်းမြန်မာစစ်အစိုးရအပေါ်ဖိအားပေးအရေးယူဖို့ကိုမလိုလားခဲ့ပါဘူးအာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးကတော့မြန်မာစစ်အစိုးရအပေါ်ဖိအားပေးပိတ်ဆို့အရေးယူမယ်ဆိုတဲ့ကိစ္စကိုတိုက်ရိုက်မကန့်ကွက်သလိုထောက်ခံတယ်လို့လည်းမဖော်ပြခဲ့ပါဘူးဒီလိုအရေးယူရတဲ့အတွက်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုတွက်ချက်စစ်ဆေးရလိမ့်မယ်ဆိုတဲ့အကြောင်းသူကထောက်ပြခဲ့ပါတယ်ကြအပြင်မြန်မာနိုင်ငံရေးမှာစစ်တပ်ဟာမပါဝင်လို့မဖြစ်ဘူးဆိုပြီးစစ်တပ်ရဲ့အခန်းကဏ္ဍကိုလည်းအရေးတကြီးသူဖော်ပြသွားခဲ့ပါတယ်။ဒီနှစ်ဆမိုင်းကမြန်မာနိုင်ငံအရေးလူမျိုးရေးကောင်စီမှဆွေးနွေးကြခြင်းတုန်းကမြန်မာဘက်ကရက်တီပြီးတော့ဆောင်ရွက်ပေးခဲ့ကြတဲ့အင်ဒိုနီးရှားနိုင်ငံနဲ့တောင်အာဖရိကနိုင်ငံတို့ကတော့လေသံမသိမသာပြောင်းသွားတယ်လို့ဆိုရပါလိမ့်မယ်။လူ့အခွင့်အရေးကော်မရှင်ရဲ့ဆုံးဖြတ်ချက်အတိုင်းအတိအကျအကောင့်ထဲဖော်ဖို့မစ္စတာပီနီယိုကိုမြန်မာနိုင်ငံစစ်လွှတ်ပြီးစုံစမ်းခိုင်းဖို့ဆိုတာသူတို့အတက်တရောဆွေးနွေးခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံကဆိုရင်နာဖအစိုးရဟာလမ်းပြမြေပုံချမှတ်ပြီးဆောင်ရွက်လာခဲ့သမျှဒီလိုညဉ့်ညံ့သောဆန္ဒပြပွဲကိုရရဆက်ဆက်ဖြိုခွဲခဲ့တဲ့အတွက်အဲ့ဒီလုခက်သမျှဟာပြိုပြက်သွားပြီလို့လည်းသူကထုတ်ပြခဲ့ပါတယ်။အဲ့ဒါလိုနိုင်ငံအချို့ကလေသံနည်းနည်းပြောင်းလာတာရှိခဲ့ပေမဲ့တရုတ်နိုင်ငံနဲ့အတူလေသံလုံးဝမပြောင်းတဲ့နိုင်ငံကတော့မြန်မာနိုင်ငံပဲဖြစ်ပါတယ်။မြန်မာနိုင်ငံစစ်အစိုးရကိုယ်စားကဆိုရင်မြန်မာနိုင်ငံကိုပိတ်ဆို့အရေးယူဖို့လုံးဝမစဉ်းစားနဲ့ဆိုတဲ့အကြောင်းသတိပေးတဲ့လေသံနဲ့အခုလိုပြောကြားခဲ့ပါတယ်။
I would therefore like to call on the Security Council to refrain from any action that would be detrimental to the good officer's role of the Secretary General mandated by
အဲ့တော့မြန်မာနိုင်ငံစီအစိုးရကိုယ်စားလှယ်ကကြေညာတော့တာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးခဲ့ကြတဲ့အထက်မှာမြန်မာနိုင်ငံကိုပိတ်ဆို့အရေးယူဖို့မယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့သဘောကိုယ်လွယ်မှုရှိခဲ့ကြတယ်လို့ဆိုရမှာဖြစ်ပေမဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေအလုံးဟာအင်မတန်စိတ်ကြက်စရာကောင်းပြီးပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့အချက်ကိုတော့ဘယ်နိုင်ငံကမှကန့်ကွက်တာမရှိဘဲနဲ့သဘောတူညီမှုရရှိခဲ့ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါနဲ့ဦးကျော်စန္ဒာရေတစ်ဆက်တည်းမှာပဲပေါ့လေမစ္စတာဂမ်မာရီကလုံခြုံရေးကောင်စီမှာဘာတွေကိုတင်သွင်းခဲ့တယ်လဲဆိုတာနဲ့ပြီးတော့ဒီအပေါ်မှာပေါ့လေအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကဘယ်လိုသဘောထားတွေပေးခဲ့ကြတယ်လဲဆိုတာကိုလည်းဆက်ပြီးပြောပြပေးပါအောင်ရှင
်မစ္စတာဂမ်မာရီရဲ့တင်ပြချက်ထဲမှာစိတ်ဝင်စားစရာကောင်းတဲ့အချက်တစ်ခုတွေ့ရပါတယ်ပထမတစ်ချက်ကတော့ကလသမကနဲ့တကွာနိုင်ငံတကာအတိုင်းဝိုင်းဖို့စွရင်မြင်ဖြစ်ရတဲ့အခြေအနေကိုဖော်ပြသွားတာဖြစ်ပါတယ်မစ္စတာဂမ်မာရီကအခုလိုပြောသွားတာ
ပါ Of great concern to the United Nations and the international community are the continuing and disturbing reports of abuses being committed by security and non-uniform elements particularly at night during
curfew ကလသမကနဲ့တကွာနိုင်ငံတကာအတိုင်းဝိုင်းဖို့အထူးစွရင်မြင်ဖြစ်ရတာကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရပ်ဝတ်တွေကနိုင်ငံစီးနှင်းလူရက်တွေကိုဆက်လက်လုပ်နေစေဆိုတဲ့အချက်ပဲဖြစ်ပါတယ်ညာဘက်တွင်မှလူနေအိမ်တွေကိုအတင်းဝင်ရောက်စီးနှင်းမှုတွေ၊ကြိုက်နှက်မှုတွေ၊အတင်းအဓမ္မဖမ်းဆီးခေါ်ဆောင်မှုတွေ၊လူတွေပျောက်ဆုံးနေမှုတွေရှိနေစေဖြစ်ပါတယ်။ရန်ကုန်အပြင်ဘက်မှာဆိုရင်လည်းလူတွေကိုအစုလိုက်အပြုံလိုက်နေရာပြောင်းရွှေ့ခိုင်းနေရတာရှိနေပါတယ်။တန်ဃာတော်တွေအဖမ်းဆီးခံရပြီးဖုန်ကြီးကျောင်းတွေကိုပိတ်ဆို့ထားတာတွေ့ရပါတယ်။စကင်မာရီရဲ့ဆိုရင်ဇာဖြစ်တဲ့ဆိုတဲ့အကြောင်းဖော်ပြတဲ့အချက်ဖြစ်ပါတယ်။နောက်တစ်ချက်ကတော့ပြည်စုရအနေနဲ့ ဆန္ဒပြပွဲတွေဟာတလောက်မဖြစ်ဘူးဆိုတာကိုလညာဖို့ကြိုးစားခဲ့ပေမဲ့သူအမှန်ကိုသိရှိရခဲ့ရတယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ
် Mr. President, in my discussion with senior government officials, I was told that the demonstrations were instigated by a small minority of elements opposed to the government and supported from outside. That the demonstrations were limited to Yangon and Mandalay, while the rest of the country had remained calm.
ဒီကရရသက်တပတ်တွေကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေဟာအစိုးရဆန့်ကျင်သူလူနည်းစုရဲ့လောက်ရတာဖြစ်ပြီးပြပအပင်းမှုတွေရှိခဲ့တယ်။ရန်ကုန်နဲ့မန္တလေးမြို့တို့မှာသာအ ਨੇ အချင်းရှိခဲ့တာဖြစ်တယ်လို့အစိုးရအကြီးအကဲတွေကဆိုပါတယ်။တန်တဲ့တနင်္ဂနွေမှာတော့ညင်းချမ်းသာယာစွာရှိနေခဲ့တယ်လို့ဆိုကြပါတယ်။ပြီးတော့လာရှိုးမြို့မှာပြုလုပ်တဲ့ဒါလမ်းပြမြေပုံကိုထောက်ခံကျင်းပတဲ့လူဆန္ဒပြပွဲကိုလည်းကျွန်တော်တို့ခေါ်ယူပြသခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီဆန္ဒပြပွဲတွေဟာအဓိကအဖြစ်တိုင်းပြည်ရဲ့လူမှုရေးစီးပွားရေးမကျေနပ်မှုတွေကြောင့်ပေါ်ပေါက်ခဲ့ရတယ်ဆိုတာတော့ထင်ရှားနေပါတယ်လို့မစ္စတာဂမ်ဘာရီကတင်ပြသွားတာဖြစ်ပါတယ်မှန်လားအဲနိုင်ငံတွေအလိုက်တင်ပြကြတဲ့အထက်မှာတော့အမေရိကန်ပြည်ထောင်စုကဘာပြောသလဲဆိုလို့ရှိရင်ဒါမြန်မာစစ်အစွဲကိုချုပ်ချပြီးတော့ဒါတရုတ်အစွဲအနေနဲ့ပူပြီးတော့ပါဝင်ဆောင်ရွက်ပေးဖို့အဓိကတိုက်တွန်းသွားတာဖြစ်ပါတယ
် I also want to recognize the role of China in using its special influence to persuade the regime to receive special advisor Gambari. We look forward to China's continued support for the Secretary General's special advisor in order to gain tangible results from its good offices mission.
တရုတ်ကသူ့ရဲ့အထူးဩဇာလွှမ်းမိုးသူကြီးပါဝင်ဆောင်ရွက်ပေးတာကိုအသိအမှတ်ပြုပါတယ်။ Mr. Gambari ရဲ့ခီးစဉ်ကတိကျမြင်သာတဲ့တိုးတက်ပြောင်းလဲမှုတွေပေါ်ထွက်လာအောင်တရုတ်နိုင်ငံအနေနဲ့ပါဝင်ဆောင်ရွက်ပေးဖို့အတွက်ကိုလည်းမျှော်လင့်နေပါတယ်။မစ္စတာဂမ်ဘာရီရဲ့တင်ပြချက်အရဆိုရင်စစ်စွဲဟာသူ့ရဲ့ခီးစဉ်အတွင်းအပြည့်အဝပူပေါင်းဆောင်ရွက်ခဲ့ပုံမရှိပါဘူး။မစ္စတာဂမ်ဘာရီဟာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေ၊တန်ဂါရိုတွေ၊ညီညာရေးဆန္ဒပြအမှပါဝင်ခဲ့တဲ့ဖုန်တော်ကြီးတွေနဲ့တွေ့ဆုံခွင့်မရရှိခဲ့ပါဘူး။ပြီးတော့တရားမဝင်ဖမ်းဆီးမှုတွေဆက်လက်လုပ်ကိုင်နေတဲ့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့စိတ်အနှောင့်အယှက်ဖြစ်ရပါတယ်။ဒါပေမဲ့မစ္စတာဂမ်ဘာရီကတော့ပိတ်ဆို့ထားတဲ့တကားကိုပြန်ပွင့်လာအောင်ကြိုးပမ်းနိုင်ခဲ့ပါပြီ။ဗိုလ်ချုပ်ကြီးတန်းရွှေကဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ကန့်မှန်းချက်ဆိုတာကိုတံပိုးဖြတ်ဖို့အချိန်စောနေသေးပေမဲ့မှတ်သားထားပါရစေ။ဒါပေမဲ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ကန့်လန့်ချက်ထက်မှာလက်တွေ့မကျတဲ့အချက်တွေတောင်းဆိုထားတာကိုတွေ့ရတဲ့အတွက်တော့အထူးစိတ်မကောင်းဖြစ်မိပါရစေ။စစ်အစွမ်းဟာဒီလိုရက်တွေကိုကြော်လွန်ပြီးမြန်မာပြည်သူတွေနဲ့ကမ္ဘာအတိုင်းအဝန်ရဲ့ဆန္ဒအတိုင်းအကောင့်ထဲဖို့မျှော်လင့်နေပါရစေ။ဖန်စီမှုတွေကိုချက်ချင်းရပ်ပါဝင်ရောက်စီးနှင်းမှုတွေကိုချက်ချင်းရပ်ပါစေုပ်ထုတ်ရေးညာမထွေရအမိန်ထုတ်ထားတာကိုပြန်လည်ရုပ်သိမ်းပါဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကြီးအကဲတွေကိုအများဆုံးလှုပ်ပေးပါဆိုတာကိုလည်းတောင်းဆိုပါရစေအမေရိကန်ပြည်ထောင်စုကိုယ်စားလှယ်ကတင်ပြသွားတာဖြစ်ပါတယ်ခင်ဗျာမစ္စတာဂမ်ဘာရီရဲ့အစီရင်ခံမှုအပြီးမှာတခါဗြိတိန်နိုင်ငံကတင်ပြတဲ့အချက်ကိုကြည့်မယ်ဆိုရင်သူတို့ကစကားလုံးအချင်းစေးစွာကိုပုံမထိထိရောက်ရောက်
President, the world has been both inspired and appalled by images from Burma in recent weeks. We've been inspired by the sight of people risking their very lives to make their voices heard for peaceful change and for democracy.
And we've been appalled by the callous brutality of the regime to be peaceful demonstrations. We've been appalled by the callous brutality of the regime to be peaceful demonstrations.ဒီမိုကရေစီလူလာကြောင့်ငြင်းချမ်းစွာဆောင်ရွက်ဖို့ကြိုးပမ်းရင်သူတို့အသက်ကိုပင်ပဓာနမထားခဲ့ကြပါဘူး။ဒါတွေကြောင့်စိတ်အားတက်ရပါတယ်။တစ်ဖက်မှာလည်းစစ်အာဏာပိုင်တွေရဲ့ရက်စက်ကြမ်းကြုတ်တဲ့နှိမ်နင်းတိုက်ကွမှုတွေကြောင့်ထိလန့်ခဲ့ရပါတယ်။မြမလူအောင်မှာကြီးညိုလေးစားအပ်တဲ့တန်ဃာတော်များအပါအဝင်ဆန္ဒပြသူတွေကိုရိုက်နှက်ဖို့စက်ဖြတ်ဖို့အာဏာပိုင်တွေဘက်ကဝန်မလေးခဲ့ကြပါဘူး။စစ်အစိုးရဟာနိုင်ငံရဲ့အဝန်လူအမျိုးအများအပြားကိုနိုင်တဲ့စီရင်ဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးနေစေလည်းဖြစ်ပါတယ်။အထူးသဖြင့်သူကိုယ်စားလှယ်တော့တင်ပြသွားတဲ့အန်နာဘိုင်တို့ရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာဆိုရင်ကြာကောင်းလာပါတယ်။ဗြိတိန်နိုင်ငံကဒီလိုစစ်အစွဲလူရတူအပြင်းထန်ဆုံးထပ်မံရှုတ်ချလိုက်ပါတယ်။စစ်အစွဲဟာသမိုင်းကိုနောက်ပြန်လှည့်လို့မရနိုင်ပါဘူး။မြန်မာပြည်သူတို့ရဲ့ပြုပြင်ပြောင်းလဲလို့သောစစ်မှန်တဲ့ဆန္ဒကိုအခုခါကဘာကတွေ့မြင်နေရပြီဖြစ်ပါတယ်။မြန်မာပြည်သူတွေဟာဗြိတိန်နိုင်ငံအစွဲနဲ့တကွကြံအစွဲရရဲ့ထောက်ခံမှုတွေကိုလည်းရရှိနေပါတယ်လို့ဗြိတိန်အစွဲကိုယ်စားလှယ်ကတင်ပြသွားတာဖြစ်ပါတယ်မန္တလား။